Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်အောက်တိုဘာလ19ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ line to meter 3251ပြင်အခုစနေမှာ line limit 190ကလည်းဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘေးရပေါင်းကကင်းဝေးကြပါစေကျမခင်ပြထွေးပါ Israel ဝန်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ Israel ဆိုရကပြောပါရယ်နောက်ဒီအရှိလေပိုင်းဒေတာအရင်းနဲ့ယူကရိန်းရေးအပါအဝင်ကမ္ဘာလုံခြုံရေးရာကိစ္စတွေကိုဆွေးနွေးဖို့အတွက် G7 ကမ္ဘာစက်မှုအင်အားကြီးနိုင်ငံတွေကကာကွယ်ရေးကောင်းဆောင်တွေကာကွယ်ရေးဝန်ကြီးတွေဒီအီတလီနိုင်ငံမှာတွေ့ဆုံနေကြပါရယ်နောက်ဒီမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မန္တလေးမြို့ကကောင်စစ်ရေးရာဌာနကတော့မနေ့တောက်ကြနေ့ကတိုက်ခိုက်ခံရပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပါမယ်ရှင
်ဟုတ်ကဲ့ပါမခင်ကြီးတို့အခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာသတင်းပေးဖို့ချက်ထဲမှာအမေရိကန်ရေကောက်ပွဲပေါ်ဟာရီကိန်းမုန်တိုင်းဘလူးသက်ရောက်နေတာကိုနှဆင်ကြည့်ရှုရဖို့ရှိပါတယ်ပြီးရင်တော့စနေညပတ်စဉ်ကဏ္ဍတစ်ခုထဲမှာစစ်ပွဲအန္တရာယ်ကြားကပညာသင်ပေးနေရတဲ့ဘဝကိုဆရာမတူက
ထိုင်တယ်လက်နဲ့ကြည့်ရဒီကျောင်းနောက်ကျော်လေးကြည့်လိုက်ကြအခုလည်းလို့လက်နဲ့ကြည့်လို့ကြားရပါလို့ဆိုသူတို့အတန်လေးညင်နေခိုင်းမယ်ခုံအောင်မှနေစရာရှိနေလို့မျိုးဝက်ခိုင်းနေရ
ပြီးတော့ဒီအကြောင်းပြောထားတဲ့တို့တဲ့အစီအစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့ဥရယာသေးအစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့ကိုမက်ခင်ပြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျ
Israel ဝန်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ Israel ဆိုရကပြောကြားလိုက်ပါတယ်။ Israel နိုင်ငံမြောက်ပိုင်း Kesria မြို့မှာရှိတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့အပန်းဖြေနေအိမ်ရှိရာကို drone တစ်စင်းဒီနေ့ပြန်တက်လာခဲ့ပေမဲ့အဲ့ဒီအချိန်ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ကတော်တို့ကတော့အိမ်မှာရှိမနေဘူးလို့ပြောခွင့်ရကပြောပါတယ်။လက်ဗလွန်ဘက်ကနေပြန်လာတဲ့ drone တစ်စင်းအဆောက်အဦတစ်ခုနဲ့ထိပြီးပြိုကျခဲ့တယ်လို့ Israel စစ်တပ်ကအစောပိုင်းပြောကြားခဲ့တာပါ။ဘယ်အဆောက်အဦကိုထိရလဲဆိုတာကိုရှင်းရှင်းမပြောပေမဲ့နောက်ထပ်ပြန်လာတဲ့ drone နှစ်စင်းကိုကြားပြတ်ဖျက်ချနိုင်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel အရေးပေါ်လူနာဌာနကလည်းထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောပါတယ်။ Israel မှာအောက်တိုဘာလ9ရက်တိုက်ခိုက်မှုကိုအဓိကကြိုးကန်စစ်ဆင်ခဲ့တဲ့ Hamas စစ်သွေးကြွအဖွဲ့ထိတ်တန်းကောင်းဆောင်ရာယာဆင်ဝါ Israel စစ်တပ်လက်ချက်နဲ့ကြာတာရင်းတွေကတိုက်ဆုံးခဲ့ပြီးတဲ့နောက်မှာ Israel ကိုဆက်လက်တိုက်ခိုက်သွားမယ်ဆိုပြီးတော့ Hamas အဖွဲ့ရော Iran ရောနောက် Iran ကြောထောက်နောက်ခံပေးထားတဲ့ Lebanon က Hezbollah အဖွဲ့တွေကရောတုံ့ပြန်ထားကြပါရဲ့ရှင်။
G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကတော့ကမ္ဘာလုံခြုံရေးအကြောင်းဆွေးနွေးနေကြပါပြီ။အရှေ့လေပိုင်းဒေသမှာပဋိပက္ခတွေပုံမပြင်းထန်လာနေပြီးယူကရိန်းရေးဖိအားတွေတိုးလာနေခြင်းကမ္ဘာလုံခြုံရေးရာကိစ္စတွေဆွေးနွေးဖို့ဒီ G7 ကာကွယ်ရေးဝန်ကြီးတွေအီတလီနိုင်ငံမှာဒီနေ့တွေ့ဆုံဆွေးနွေးနေကြတာပါ။ G7 လက်ချောက်ကထတာဝန်ထားတဲ့အီတလီနိုင်ငံအနေနဲ့ G7 ကာကွယ်ရေးဝန်ကြီးတွေရဲ့စီဝေးကိုပထမဆုံးချိန်ကျင်းပတာဖြစ်ပြီးဒီစီဝေးမှုကဒီမိုကရေစီစနစ်ထိခိုက်ပျက်စီးအောင်လုပ်နေသူတွေကိုခိုင်မာပြသားတဲ့သတင်းစကားပါတာဖြစ်တယ်လို့အီတလီကာကွယ်ရေးဝန်ကြီးဂိုက်ဒိုကရက်ဆက်တိုကပြောပါတယ်။ယူကရိန်းမှာရုရှားကရဲဆက်ဆက်ရန်လိုတိုက်ခိုက်နေတာတွေအရှေ့လေပိုင်းဒေသကဆိုးရွားတဲ့ခြေနေတွေအာဖရိကတောင်ပိုင်းစာရဒေသမှာဖြစ်နေတဲ့မတည်ငြိမ်မှုတွေနဲ့အင်ဒိုပစိဖိတ်ဒေသမှာတင်းမာမှုတွေတိုးလာနေတာဟာအနာဂတ်လုံခြုံရေးစိုးရတဲ့အခြေအနေတွေကိုမိမောင်းထိုးပြတာဖြစ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ
ရုရှားနဲ့စစ်တုံ့ပန်းလဲလှယ်ရေးအစီအစဉ်အရယူကရိန်းစစ်သား95ယောက်အိမ်ပြန်ရောက်လာကြပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောပါရယ်အရက်ဆိုဘွားများပြည်တော်စု UAE နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုနဲ့နှစ်ဖက်အချင်းသား95ယောက်စီအပြန်အလှန်တောက်ကြနေညနေပိုင်းကလဲလှယ်ခဲ့ကြတာပါမာရီယိုပိုမျိုးနဲ့အဇိုဗက်စတာဆက်ယုံကိုကာကွယ်ခုခံခဲ့ကြတဲ့ယူကရိန်းစစ်သားတွေအပြင်ဒေါညက်စ်၊လူဟန်စက်၊ဟာကီဖ်၊ခီဖ်၊ချက်ချနီဟိုက်နဲ့ခါဆန်ဒေသတွေကိုကာကွယ်တိုက်ခိုက်ခဲ့ကြတဲ့စစ်တီတော်တွေအိမ်ပြန်ရောက်လာကြပါပြီလို့သမ္မတဇယ်လန်စကီက X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါဗျ။2022ခုနှစ်ကယူကရိန်းစိတ်ကမ်းပြုမာရီယိုပိုရုရှားလက်ထဲကျမသွားအောင်3လနီးပါးခုခံကာကွယ်ခဲ့ကြသူတွေအပါအဝင်ရှေ့တန်းနေရာစုံမှာတိုက်ခိုက်နေကြတဲ့သူတွေဖြစ်ပါတယ်အပြာနဲ့အဝါရောင်ယူကရိန်းအလံတွေချုပ်ပြီးဘတ်စကားပေါ်ကဆင်းလာတဲ့ပြန်လည်လွတ်မြောက်လာသူတွေကိုသူတို့ချစ်ခင်ရတဲ့မိသားစုတွေဆွေမျိုးတွေနဲ့ပွေဖက်နှုတ်ဆက်နေတဲ့ပုံတွေကိုလည်းယူကရိန်းသမ္မတကသူ့ရဲ့ Telegram လူမှုကွန်ရက်မှာတင်ထားခဲ့ပါတယ်။ရုရှားဘက်ကဖမ်းဆီးထားတဲ့သူတွေကိုဒီယူကရိန်းကပြန်လည်
ကတင်နိုင်တဲ့အခါတိုင်းမှာဒါဟာဖမ်းဆီးခံရသူအလုံးရုရှားလက်ကပြန်လည်လွတ်မြောက်လာမယ့်ရေပို့ပြီးတော့နှိလာတာဖြစ်တယ်လို့လည်းသမ္မတဆလန်စကီးကပြောပါတယ်ပြန်လွတ်လာတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုရုရှားရဲ့အနီးဆုံးမဟာမိတ်ဘယ်လာရုစ်နိုင်ငံမှာကျမ်းမာရေးစစ်ဆေးရာတွေလုပ်ပေးနေတဲ့အကြောင်းရုရှားကာကွယ်ရေးဌာနကလည်း Telegram လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်ရှင်မြန်မာနိုင်ငံမှာတော့တရုတ်ကောင်စစ်ရုံးတိုက်ခိုက်ခံခဲ့ရတာပါမန္တလေးကျောင်းတောင်ဘက်မှာရှိတဲ့တရုတ်ကောင်စစ်ရုံးမနေ့အောက်တိုဘာ17ရက် ထိခိုက်သေးဆုံးတာမရှိဘူးလို့တော့ဒေသခံတွေကပြောပါတယ်တရုတ်ကောင်စစ်ရုံးတစ်ပိုက်ဟာပုံမှန်အဖြစ်လုံခြုံရေးတင်းကျပ်တဲ့နေရာဖြစ်တယ်လို့မန္တလေးမြို့ကန်တွေကတော့ပြောပါတယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ညနေ၄နာရီပတ်ဝန်းကျင်မှာတရုတ်ကောင်စစ်ဝင်ကျုံယုံမှာပေါက်ကွဲမှုဖြစ်ခဲ့ပြီး၂ဆောင်းခေါင်မိုးရဲ့အုတ်ချုံမှုနှစ်ပေလောက်ပျက်စီးသွားကလူနဲ့တခြားပစ္စည်းတွေအထိခ သင်ခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းကစလို့မြို့ပြဒေသတွေမှာပါတိုက်ခိုက်မှုတွေကျပြန့်လာတဲ့မန္တလေးလိုမြို့မှာရှိတဲ့တရုတ်ကောင်စီရုံးကိုအခုလိုတိုက်ခိုက်တာပထမဆုံးဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ဘက်ကလုတ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိသေးပါဘူးခင်ဗျာ The Voice of America, VOA. The American Day, October 19th, စနေညသတင်းတွေကိုမခင်ဖြူထွေးနဲ့ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာသတင်းပေးပို့ကြပါ။ American ရွေးကောက်ပွဲအပေါ် Hurricane မုန်တိုင်းတွေဘလို့တက်ရောက်နိုင်သလဲဆိုတာကိုကြည့်အောင်ပါ။ Hurricane မုန်တိုင်းနှစ်ခုတန်းကိုခံလိုက်ရတဲ့ American က Florida, မြောက် Carolina နဲ့ Georgia ပြည်နယ်တွေဟာမုန်တိုင်းအလွန်နောက်ဆက်တွဲတွေနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်။မုန်တိုင်းကြောင့်အဲ့ဒီဒေတာတွေမှာလူရာချီသေဆုံးပြီးဒေါ်လာဘီလျံပေါင်းများစွာထိခိုက်ပျက်စီးခဲ့ပါတယ်ဒီပြည်နယ်တွေမှာအမေရိကန်ရွက်ောက်ပွဲကလည်းနှစ်ပတ်ကျော်ပဲလူတော့ချိန်မှာအလွန်အကျိတ်နဲ့ဖြစ်နေပါတယ်မုန်တိုင်းကြောင့်ဒီပြည်နယ်တွေမှာမဲပေးဖို့ဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအင်ဂျီတော်သတင်းတောက်ပတ်စီဝီဒါခူဆာရာသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့စက်တင်ဘာလအကုန်က Helene Hurricane မုန်တိုင်းနဲ့အခုလအစောပိုင်းကတိုက်ခတ်ခဲ့တဲ့ Milton Hurricane မုန်တိုင်းတန်တွေအကြီးအကျယ်ခံရတဲ့ပြည်နယ်တွေမှာတော့နေရာအတော်များများမှာလျှက်စစ်မှုတွေပြန်ရအောင်လုပ်ပြီးတော့တန်းတွေပေါ်မှာရှိတဲ့အပျက်စီးတွေကိုဖယ်ရှားပြီးတော့ခြေနေတွေပုံမှန်ပြန်ရအောင်ကြိုးစားနေကြပါတယ်။ American သမ္မတ Joe Biden ကတော့ Florida ပြည်နယ်ကမုန်တိုင်းတင့်ဒေသတွေကိုအခုသတင်းပတ်အစောပိုင်းမှာတွားခဲ့ပြီးတော့အားလုံးအထူးထူးစီးစီးလုံးလုံးလှုပ်ကြဖို့တိုက်တွန်းလိုက်ပါတယ်
။ Not as Democrats or Republicans.But as Americans,
Democrats ye tambo Republican ye ma mho paw a lo American ni ji ba aku nyin lo wat de tu ku nyin mae tu a lo du du chin ni de ku de ma shin ni ja de American ni ji ba le
Moon nai pyan le thu taw ye aku nyin ne naingan ye ko tat tat si khwe tha bo ga do ma lwe paw de la twei shi mu de ya da bo ho so ya si ga ni be thuk ga ke sa ye ku nyin de yauk la de a kha dai ma mae san na shin ni ga lat shi a na ya party ko thauk khan le shi ja bi do အကူအညီတွေမရတဲ့အခါမှာတော့မထောက်ခံကြတာကိုတွေ့ရလေရှိပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းလဲဖြစ်လက်ရှိဒုသမ္မတကာမလာဟဲရစ်ကတော့သမ္မတဘိုင်ဒန်အစိုးရရဲ့မုန်တိုင်းအကူအညီပေးရေးချိုးဖောက်မှုတွေကိုအဓိကမိမောင်းထိုးပြီးတော့ပြောကြားနေပါတယ်
။ I have spoken with state local officials both Republican and Democrat
။ဒီမှာအနေနဲ့ Republican ရောဒီမိုကရက်ရောနှစ်ဖက်လုံးကပြည်내တာဝန်ရှိသူတွေနဲ့ရောဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ပါစကားပြောခဲ့ပြီးတော့ဗဟိုအစိုးရအနေနဲ့မုန်တိုင်းပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းအဆင့်ဆင့်တိုင်းမှာအခုအညီတွေပေးသွားမှာဖြစ်တယ်ဆိုတာကိုပြောကြားခဲ့ပါတယ်
။ဒါမဲ့လည်းပြိုင်ဘက် Republican Party ရဲ့သမ္မတလောင်း Donald Trump ကတော့ပြည်ထောင်စုအစိုးရရဲ့မုန်တိုင်းအကူအညီပေးရေးတုံ့ပြန်ပုံလေးနဲ့ပတ်သက်တဲ့သတင်းမှားတွေကိုဖြန့်နေပြီးတော့ပြည်ထောင်စုအစိုးရဟာ Republican နေရာတွေကိုအကူအညီတွေမပေးဘဲမုန်တိုင်းကယ်ဆယ်ရန်ပုံငွေတွေကိုတရားမဝင်ရွှေပြောင်းဝင်လာတဲ့သူတွေကိုအကူအညီပေးဖို့အတွက်အသုံးပြုနေတယ်လို့ပြောနေပါတယ်
။ The federal government on the other hand has not done what you're supposed to be doing in particular
ဟိုအစိုးရဟာတစ်ဖက်မှာလည်းသူတို့လုပ်ဆရာရှိတာတွေကိုဘာမှမလုပ်ဘဲနေနေပါတယ်။အထူးသဖြင့်မြောက်ကယ်ရိုလိုင်းနာပြည်နယ်မှာပါ။သူတို့ဟာအဲ့ဒီလူတွေကိုမတရားဒုက္ခတွေခံခိုင်းနေပါတယ်။
လူမလာမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်လတွေကတော့အမေရိကန်မှာဟာရီကိန်းမုန်တိုင်းတွေအဆိုးအဝါဆုံးဖြစ်ပေါ်လေရှိတာဖြစ်ပါတယ်။အနာပိုင်းဒီဘက်ကတော့ရွေးကောက်ပွဲအစည်းအဝေးတွေထဲမှာမုန်တိုင်းအရေးပေါ်ချိုးတင်ပြင်းစင်မှုတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကလေးကလှုပ်လာခဲ့တာပါ။ဒါပေမဲ့အခုခါမှာတော့သူတို့ဟာသတင်းမှားတွေဖြန့်နေတိုင်းနဲ့ပတ်သက်ပြီးတော့လည်းရင်ဆိုင်ဖြစ်ရှင်းနေရပါတယ်။
Well, I think that's the biggest challenge that election officials in particular are facing right now in the aftermath of these.
ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့အထူးသဖြင့်အခုလိုအချိန်မှာ hurricane မုန်တိုင်းအလွန်ကာလမှာအရေးကြီးဆုံးရင်ဆိုင်ဖြစ်ရှင်းနေရတာကအဲ့ဒီသတင်းအမှားကိစ္စတွေပါ။ဒါကြောင့်လဲဆိုတော့မဲဆန္ဒရှင်တွေရဲ့မဲပေးပိုင်ခွင့်တွေမုန်တိုင်းကြောင့်ရွေးကောက်ပွဲအပေါ်ဖြစ်လာတဲ့အကျိုးဆက်တွေနောက်မုန်တိုင်းကြောင့်အခုအခါမှာမဲပေးလို့မရတော့ဘူးဆိုတာမျိုးတွေကိုလူမှုကွန်ရက်တွေပေါ်မှာပြောလာနေတာတွေကိုကျမတို့တွေ့လာပါတယ်။ဒါကြောင့်ကျမတို့အနေနဲ့မဲဆန္ဒရှင်တွေကိုယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်တွေကိုတွားရောက်သတင်းယူကြဖို့တိုက်တွန်းပါတယ်
။နိုင်ငံရေးကိုခဏဘေးချိတ်ပြီးတော့လက်ရှိမြေပြင်အခြေအနေမှာတော့တချို့လမ်းတွေဟာအခုချိန်ထိအသုံးပြုလို့မရသေးသလိုအဆောက်အုံတွေထိခိုက်ပျက်စီးပြီးလူတွေကလည်းသူတို့ရဲ့ဘဝတွေကိုပြန်လဲတိဆောက်ဖို့ကြိုးပမ်းနေတာကြောင့်မဲပေးတဲ့သူအရေးတော်ဟာနှင်းနိုင်ခြင်းရှိနေပါတယ်။မုန်တိုင်းတော့အပျက်စီးတွေဖြစ်ပေါ်ခဲ့တဲ့တချို့ပြည်နယ်တွေမှာတော့လူတွေကိုစားရိုက်ကနေမဲပေးဖို့ခွင့်ပြုထားတဲ့အစီအစဉ်တွေကိုလည်းထိခိုက်လာနိုင်ပွဲရှိနေပါတယ်။အမေရိကန်မှာပြည်နယ်အလုံးနီးပါးကကြိုတင်မဲပေးဖို့ခွင့်ပြုထားတာပါ။တဘောကဘေးအန္တရာယ်တွေကိုမင်းဆိုင်ရရင်တောင်မှပဲအာဏာပိုင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာလူတွေကိုကြိုတင်မဲတွေပေးဖို့အတွက်ကိုတိုက်တွန်းနေကြတာဖြစ်ပါတယ်။
It gives you more dates to cast your ballot instead of being beholden to election day only. Because no one
ရွေးကောက်ပွဲနေ့ကျမှမဲပေးတာထက်မဲပေးဖို့အတွက်မဲပေးနိုင်တဲ့ရက်တွေပို့ပေးထားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ဂျော်ဂျီယာပြည်နယ်မှာမဲပေးလို့မရအောင်တားဆီးမယ်။နောက်ထပ်မုန်တိုင်းကြီးတစ်ခုပဲဖြစ်ဖြစ်ဒါမှမဟုတ်တခြားသဘာဝဘေးရန်တွေတစ်ခုပဲဖြစ်ဖြစ်ကျမတို့နေရာကိုထက်ရောက်လာမလားဆိုတာကိုဘယ်သူမှသိကြပါမခံမနိုင်ပါဘူး
။မုန်တိုင်းတစ်ခုတန်းကိုခံလိုက်ရတဲ့ဂျော်ဂျီယာနဲ့မြောက်ကိုရိုင်းနာပြည်နယ်တွေမှာတော့ရွေးကောက်ပွဲကအကျိန်းတွေဖြစ်နေပြီးတော့အဲ့ဒီပြည်နယ်တွေကတချို့ခရိုင်တွေမှာတော့အာဏာပိုင်တွေဟာလူတွေကိုမဲပေးလို့ရအောင်ပို့ပြီးတော့လုပ်ပေးထားပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ပွဲပေါ် Hurricane Mountain ဆက်ရောက်နိုင်မှုကိုကိုရိုင်းနိုင်ပြောပြပေးခဲ့တာပါ
။ American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီ American ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ခြင်းနဲ့ဆိုရင်မြန်မာစံတော်ချိန် November 6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲ American အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကဆက်ပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါလိမ့်မယ်။VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။အခုလို American ရွေးကောက်ပွဲသတင်းတွေပြီးမှာတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါ။အရင်ဆုံးတော့ Today the season မှာစစ်ပွဲအန္တရာယ်ကြားကပညာသင်ပေးနေရတဲ့ဘဝကိုပြောထားပါတယ်။စစ်ပွဲပဋိပက္ခတွေမငြိမ်းသေးတဲ့ဒေသတွေမှာအန္တရာယ်ကြားကပညာသင်ကြားပေးနေကြတဲ့ဆရာဆရာမတွေရဲ့စိတ်ပိုင်းယူပိုင်းအခက်အခဲတွေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။အခုလည်းလို့လက်နက်ကြီးကိုကြားရတော့ပါလို့သူတို့အတန်လေးငြိမ်နေခိုင်းမလို့ခုံအောင်မနေကြရှိနေလို့မျိုးဝတ်ခိုင်းနေရတယ်။
မြန်မာလည်းကိုယ့်ကို PDF ဖွင့်သဘောထားတယ်ပေါ့နော်။မြန်မာကတော့ဘာပဲကိုင်းနေ PDF ပေါ့နော်။
လက်ရှိမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်မှာဖွင့်လှစ်ထားတဲ့စာသင်ကျောင်းပေါင်း 9,000 ကျော်ရှိပြီးတော့အများစုကတော့လွတ်မြောက်နေမြေတွေမှာပါ။စာသင်ခန်းတွေဟာချွတ်ချွတ်တက်တက်ဖွင့်လှစ်သင်ကြားပေးနေရပြီးတခါတလေမှာတော့စာသင်ခန်းတွေရဲ့အနီးအနားမှာတိုက်ပွဲတွေဖြစ်တတ်ပါတယ်။ဒါပေမဲ့ထောင်ပေါင်းများစွာသောဆရာဆရာမတွေဟာကလေးတွေရဲ့ပညာသင်ယူခွင့်အတွက်စွန့်လွတ်စွန့်စားပြီးသင်ကြားပေးနေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအံရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
လည်းလည်းကြည်ရဒီចောင်းနောက်ကြော်လေးကြည်လာကြအကြော်ကလေးကိုစုထားရပါလို့စစ်စစ်လုံးလုံးနဲ့နေပြီးတော့တခုခုစစ်ចောင်းနေပါထိုးရဆိုရှင်လည်းကလေးကိုရင်ပြန်ပြန်ပြီးကမှပြီးကမှဆံမရလို့နောက်ကပြန်လည်းလည်းကြည်ပါကြနေဆိုလဲခုံအောက်တီးတွေမှာဝတ်ခိုင်းနေတော့ဝတ်ခိုင်းအဲ့လိုမျိုးတွေရှိ စီရှင်နေနေဆိုတော့အဲ့လိုတပတ်တန်ဒီတပတ်နှစ်ပတ်တန်ဒီနဲ့ပဲကြောင်းတော့ပြေးလိုက်ရ
ဆီယမခိုင်ခိုင်ကဘကူတိုင်းဒေသကြီးတွေကတော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတစ်ခုကကိုတူကိုရစာတင်ကြောင်းမှာတင် जा ပေးနေတဲ့ဆီယမတယောက်ပါအသက်33နှစ်အရွယ်ရှိပြီဖြစ်တဲ့သူဟာအာနာမသိငင်ကဘကူတိုင်းရဲ့တခြားကြေးရော်တစ်ခုကတိုက်နယ်ဆေးရုံမှာတာဝန်ထမ်းဆောင်နေတဲ့ဆေးဝန်ထမ်းတယောက်ဖြစ်ပါတယ်တော်လိုင်းအဆမှာတော့သူဟာသူ့ရဲ့ဆေးပညာတွေကိုတိုက်ပွဲရှည်တဲ့မှာအသုံးချခဲ့ပါတယ်ဒါပေမဲ့အခုတော့သူဟာလေတန်းကျောင်းသားတွေကိုမြန်မာစာသင်ကြားပေးနေပါတယ်ကျောင်းကတော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာတေရွာကဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတစ်ခုမှာဖွင့်ထားတာပါ။ဒါပေမဲ့စစ်ကောင်စီရဲ့တပ်စခန်းနဲ့လည်းတမိုင်လောက်ပဲဝေးပါတယ်။ဒါကြောင့်လက်နက်ကြီးပစ်ခတ်တာ၊လေကြောင်းတိုက်ခိုက်တာနဲ့ရင်ဆိုင်တိုက်ပွဲတွေမကြာမကြာဖြစ်တတ်ပါတယ်။ဒုအတန်ကအဲ့ဒီရွာကိုရောက်နေခဲ့ချိန်တုန်းကလည်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါပေမဲ့မက်ခိုင်ခိုင်ရှင်းပြသလိုပဲလက်ရှိမှာကလေးတွေကအဲ့ဒီအန်ရယ်တွေနဲ့ယဉ်ပါနေကြပြီဆိုတာကဒီစစ်ပွဲရဲ့ဝမ်းနည်းစရာအချက်ပါ
အခုလည်းအဲ့လိုလက်နက်ကြီးကိုကြရတော့ပါလို့သူတို့အတန်လေးညင်ညင်နေခိုင်းမလို့ခုံအောင်မနေစရာရှိနေလို့မျိုးဝတ်ခိုင်းတာရဒီဘက်ကကလေးကြတော့အဲ့လိုအတွေ့အကြုံရှင်များွားလို့လားမသိဘူးလက်နက်ကြီးတန်းနေခဏခဏကြာနေရဘူးကြောက်တဲ့လူတွေကြောက်တယ်လို့အဲ့လိုဒါတော့တုံတုံကြီးကြောက်တယ်လို့မရှိဒီဘက်မှာကျတော့စစ်ကအရင်ကအကြောင်းမဖွင့်ခင်ကလို့ဖြစ်ပြီးတော့ချောင်တိန်နေရတဲ့လူများတော့လေ
လူညိုကြီးကအဓိကစိန်ခေါ်မှုဖြစ်ပေမဲ့အဲ့ဒီတခုတည်းအခက်ခဲကြုံနေရတာတော့လည်းမဟုတ်ပါဘူးအဲ့ဒီကျောင်းကကျောင်းသားအများစုကစစ်ဆောင်စခန်းတစ်ခုကနေကျောင်းလာတက်ကြတာပါသူတို့တွေဟာကျောင်းကိုရောက်ဖို့အန္တရာယ်များတဲ့တောလမ်းအတိုင်းနာရီနဲ့ချီအောင်လမ်းလျှောက်လာကြရပါတယ်ကျောင်းမှာအသက်9နှစ်ကနေ15နှစ်အတွင်းရှိတဲ့ကျောင်းသား150ကျော်ရှိပြီးစစ်ကောင်စီရဲ့လက်နက်ကြီးတိုက်ခိုက်မှုကြောင့်ပျက်စီးနေတဲ့ခေါင်းမိုးတစ်ခုအောက်ကခန်းမကျဲထဲမှာစုပြီးစာတင်ကြရတာပါမတူတဲ့အတန်းတွေအတွက်ទីကြားစာတင်ခန်းတွေမရှိပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG ကဆရာဆရာမတွေအတွက်သင်တန်းတွေပေးပြီးကျောင်းအတွက်စာရေးကိရိယာတချို့ထောက်ပံ့ပါတယ်ဒါပေမဲ့ကျောင်းသားကျောင်းသူတွေအတွက်ကျောင်းသုံးဖက်စာအုပ်တွေလောလောငန်းကရှိမနေပါဘူးအွန်လိုင်းကစာသင်ဖို့အင်တာနက်မရသလိုဖုန်းလိုင်းကလည်းပြတ်တောင်းပြတ်တောင်းပါဒီကြောင်းလိုပဲခက်ခဲပြီးမကြာခဏအန္တရာယ်ကြုံရတဲ့အခြေအနေမှာဖွင့်ထားတဲ့စာသင်ကျောင်းတွေအများကြီးပါ NUG ရဲ့ပညာရေးဝန်ကြီးဌာနကတော့သူတို့ထိန်းချုပ်မှုအောက်မှာရှိတဲ့လွတ်မြောက်နေပြီတွေမှာစာသင်ကျောင်း 9,300 ကျော်ရှိပြီးတော့ဆရာဆရာမပေါင်း 6,800 ကျော်တာဝန်ထမ်းဆောင်နေတယ်လို့ဆိုပါတယ်ပညာရေးဝန်ကြီးဌာနကဆရာမဒေါ်သူသူကတော့အဲ့ဒီဆရာဆရာမတွေဟာတိုင်းပြည်အနာဂတ်အတွက်တတ်တမျှအရေးပါတယ်လို့ဆိုပါတယ
်အနာရှင်တွေမပေါ်ပေါက်လာအောင်ပေါ့နော်နောက်တစ်ခုကပညာနဲ့ခွဲခြားစိတ်ဖြာနိုင်တဲ့မျိုးဆက်သစ်တွေဖြစ်ဖို့အတွက်လွတ်လပ်ပြီးတရားမျှတတဲ့ခွဲခြားဆက်ဆံမှုကိနဲ့လူပေါင်းမှုတိစောက်ဖို့ဆိုလို့ရှိရင်ကျမတို့ပညာသင်ကြားမှုကအရေးကြီးတဲ့အခန်းခဏမှာပါတယ်အဲ့တော့ဒီပညာသင်ကြားမှုအတွက်ကိုလက်ဆင့်ကမ်းပေးတဲ့ဆရာဆရာမတွေကလည်း
ဒါပေမဲ့အဲ့ဒီဆရာဆရာမတွေဟာသူတို့ရဲ့အသက်နဲ့ရင်းပြီးလုပ်နေကြရတာပါအာနာသိမ့်ပြီးကလေးက၄နှစ်နီးပါးအတွင်းစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ကျောင်းပေါင်း103ကျောင်းထက်မနည်းထိခိုက်ပျက်စီးခဲ့ရတယ်လို့ NUG ပညာရေးဝန်ကြီးဌာနကဆိုပါတယ်ဆရာဆရာမတွေဟာပုဂ္ဂိုလ်ရေးဆိုင်ရာနဲ့ပတ်သက်ပြီးတော့လည်းကြီးကြီးမားမားစွန့်လွတ်ထားကြရတာပါသူတို့ဟာလသာအနေနဲ့တလကိုတသိမ်းပဲရပြီးတော့အဲ့ဒါကိုတော့လာတိုင်းမှန်မှန်မရကြပါဘူးဒေသခံတွေကသူတို့ကိုအခြေခံစားတောက်ကုန်တွေထောက်ပံ့ကြပြီးတခါတရံမှာသူတို့ရွာသားတွေရဲ့နေအိမ်မှာပဲနေကြပါတယ်2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ကတော့အသက်30အရွယ်မက်ဂရစ်ဟာနိုင်ငံတကာတင်ယိုးနဲ့တင်တဲ့အကြောင်းတစ်ကြောင်းမှာစာတင်နေခဲ့ပြီးနိုင်ငံသားတွေကိုလည်းမြန်မာစာတင်ပေးနေတာပါအာနာသိမ်းပြီးလနည်းနည်းအကြာမှာတော့သူဟာကင်းအပြည်နယ်တဲကတော်လန်ကြီးနေမြေမှာစာစာတင်ပေးနေပါပြီမခိုင်ခိုင်လိုပါပဲတိုက်ပွဲတွေကတိတ်ဝဲဝဲမှမဟုတ်ဘူးဆိုတာသူသိပါတယ
်အခုဆိုရင်အမြဲတမ်းဒီပြင်ဆင်ထားရတာပေါ့ကြောဘူ8 AG ဘောင်းမီပြီးတော့ဟိုဆန်ဘူးစီဘူးပေါ့နော်ပြင်ဆင်ထားရတယ်တစ်ခေါက်ကတော့အဆိုးဆုံးလုံမှာပဲပေါ့နော်လုံးဝကိုနေတဲ့နေရာတစ်ခုလုံးကြီးဘုံးချပြီးတော့မိွှတ်ခံရရခုအိမ်ကြီးကပါသွားတယ်ပေါ့နော်ခြာတင်နေရင်းနဲ့တော့လက်နက်ကြီးတန်ရတော့တမိကိုဘုံးပြီးလို့ကြရတယ်တစ်ခါတော့တတော်အရေးကြီးလို့ဆိုပြီးတော့ရှိုးရီတဲ့သွားနေရတာမျိုးလည်းရှိတာပေါ့
မက်ဂရစ်ရဲ့လှူရှာမှုကသူ့မိဘနှစ်ပါးနဲ့မောင်ငယ်တယောက်ကိုဖမ်းခံရစေခဲ့ပါတယ်။သူတို့တွေကအများစုပြန်လွတ်ခဲ့ပေမဲ့သူ့ဖေကတော့စစ်ကြောရေးမှာနှိပ်စက်ခံရတဲ့ဒဏ်တွေကြောင့်ပြန်လွတ်ပြီးမကြခင်မှာလေဖြတ်သွားပါတယ်။ Margaret's tea house, so you are go, pitchy the loo, can zage avare. Tabi me, two pin as a garbio we know by maro, sasset them with secon, ah, pianage vare.
A pays a car to conjoin lieutenant, one. Huh? Pedley Pepito, one. You might, you might know, ကိုကြောင့်ဖြစ်သွားရတာပေါ့နော်ကိုမိသားစုကတစိတ်တပိုင်းလုံးကြီးဟိုစီးပွားရေးတွေထိပေါ့နော်အကုန်လုံးဖြစ်သွားတာဆိုတော့ညီမမဆက်သွယ်နိုင်ရဘူးပေါ့နော်ညီမလည်းရိုးရိုးရိုးသေးတူတူတက်တည်ဖြစ်နေရပေါ့နော်အချိန်မှာဟိုအဖေကိုဖုန်းခေါ်တော့ဖေသမီးပြန်လာခဲ့ရမလားပေါ့နော်ဟိုသမီးဒီလိုကိုလက်လျှော့တော့မယ်ပေါ့နော်အဲ့လိုမျိုးဆိုတော့အဖေကအဖေလက်ထက်မှာအဖေမလုံနိုင်ခဲ့တဲ့ကိစ္စကိုပေါ
စစ်ပွဲတုန်းကဆရာဆရာမတွေအခက်အခဲညှို့ညို့နဲ့ရင်ဆိုင်နေရကြမှာဟာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကိုသူတို့ခေါ်တဲ့စစ်ကောင်စီထိန်းချုပ်နေပြီလို့ထဲမှာစတင်ရတာလဲလွယ်လာတာတော့မဟုတ်ပါဘူး။နိုင်ငံရေးကျင်းသားများကအကူအညီစောင့်ရှောက်ရေးအသင်း ABB ရဲ့ဆိုရကျောင်းဆရာဆရာမလောကနေနှုတ်ထွက်လိုက်ုံလေးနဲ့ထောင်ချခံခဲ့ရတာပါ။တချို့ကလည်း NUG online ကျောင်းဒါမှမဟုတ် NUG နဲ့ချိတ်ဆက်ပြီးအွန်လိုင်းကသင်တဲ့ကိုယ်ပိုင်ကျောင်းတွေမှာစတင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်နဲ့နှစ်ရှည်ချမှတ်ခံထားရသူတွေဖြစ်ပါတယ်။
ဒီဗီဆိုင်ရာလူခွင့်ရေးကြီးညာစာတန်းအပိုက်16မှာလူတိုင်းပညာသင်ကြားခွင့်ရှိသည်လို့ကြားထန်ထားပါတယ်။ဒါပေမဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISP
အနေရရှိပြီးသူ့မိသားစုအပေါ်လည်းတက်ရောက်မှုရှိပေမဲ့မက်ဂရစ်ကတော့ပြည်သူတွေရဲ့ပညာသင်ကြားခွင့်ကိုကာကွယ်ပေးတဲ့နည်းလမ်းတစ်ခုအဖြစ်ခံယူထားတဲ့သူ့ရဲ့လက်ရှိအလုပ်ကိုဆွဲဆွဲမြင်းမြင်းလုပ်နေသေးပါ။ညီမတွေကိုကိုပီဒီအက်ဖွဲ့သဘောထားရေပေါ့နော်။ညီမတို့ဘောပဲကိုင်တဲ့ပီဒီအက်ပေါ့နော်။အဲ့တော့ပီဒီအက်တရားပြည်သူတွေကာကွယ်ပေးတက်မဲ့ကိုင်တယ်။ညီမတို့ကလည်းညီမ
နေကြရင်အာငါတို့ခံစားခဲ့ရတဲ့နည်းနည်းခံစားခဲ့ရတဲ့ဒီမိုကရေစီအဝိသက်တွေပေါ့နော်ငါတို့ရဲ့မျိုးဆက်တွေကလုံးဝအမြဲတမ်းခံစားနေရမယ
်လက်ခံကတော့အနာဂတ်မြန်မာနိုင်ငံတော်ကအကြောင်းတွေကိုလုံခြုံဖော်ပြပြီးပျော်စရာကောင်းတဲ့အကြောင်းတွေဖြစ်လာဖို့မျှော်လင့်နေပါတယ
်ဒီအနာဂတ်လူငယ်လေးပေါ့နော်သူတို့ကလည်းသူတို့အဆင်ပြေရှုံးဖို့နေဂျင်းနေပါတယ်တခြားတော့ဘာမှတော့လူချင်းမအကုန်လုံးကောင်းမှုရှော့ရှော့မှုမှုနဲ့လေဟိုဘဝတက်လက်နေလို့ဆောင်းနိုင်လို့ရှင်ဂျင်းနေတယ်မျိုးဆက်တဲ့လူငယ်လေးတော့ပေါ့မြင့်မြင့်မမဟောသူတို့လိုက်နိုင်တဲ့သူတို့လူချင်းတဲ့ပုံစံလေးပဲဖြစ်စေချင်တာပေါ့ခုကိုဝါဒနာပါလို့ရှင်ဝါဒနာပါတဲ့ဥစ္စာတိုင်းပဲဖြစ်စေချင်တာ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးရာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။စစ်ပွဲအန္တရာယ်တွေကြားကပညာသင်ပေးနေရတဲ့ဘဝကို Frontier မြန်မာဖွဲ့ပျော့ပြပေးခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခပြိုင်ကပါအစီအစဉ်မှာဒီတစ်ပတ်မှာလည်းတရုတ်နဲ့မိစင်ကြီးကတဲ့မြန်မာနိုင်ငံရေးကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါရစေ။မြန်မာဆီယနာရှင်စနစ်အမြင့်ပြတ်လို့ရှာမှုမှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရပေမဲ့ကိုယ်ရည်မှန်းချက်အထီးကိုက်ခံလို့မရဘူးလို့မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်မြန်မာရေးတရုတ်ကဏ္ဍအပိုင်းနဲ့ဖြစ်ဥတ္တမောင်ဆန်းမေးမြန်းပြောပြပေးပါဦးခင်ဗျာ
ပြုတ်ကွန်မြူနစ်ပါတီကဥဆောင်မှုအခမ်းကဏ္ဍကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်။တနက်ပတ်သက်ပြီးမြန်မာရေးသုံးသပ်သူဒေါက်တာလာကျော်စုံမင်းကြီးအမအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ။
ခင်ဗျားလက်မြင်မယ်เนาะကဲဗမာပြည်မှာဟုတ်လားအဲ62ခုနှစ်တည်းကဒီဆက်အား98တည်းကစတာပေါ့ဗျာထားပါတော့ငွေ68ခုနှစ်တည်းကစခဲ့တယ်ဒီဆက်နဲ့အတွက်မှာကျမတို့ဗမာပြည်ကဘယ်လောက်တရံစားတာတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံချောင်ဆင်းရဲကုန်တာကြည်
တယောက်ကခင်ဗျအနှင်း20 30အတွင်းမှာတန်းပေါင်း400ကျော်900ဆင်းရဲတဲ့လွတ်အောင်လုပ်တာဥပမာအပြင်ဗျာသူ့အခုဆင်းမှုပပျောက်ရေးကိုဘယ်လိုအတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကမဆာလောင်စရာဘူးပေါ့ဗျာဟုတ်အဲပါလေတစ်ခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသေးဘူးတောင်းနော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်
ဘောအင်းရှိရမယ်ပေါ့ဗျာ။ဟုတ်။နော်။ခေါင်းပေါ်မှာအမိုးရှိရမယ်။ကျောင်းသားတွေကစာတင်ခွင့်ရှိရမယ်။ကျောင်းသားအိမ်မှာစာတင်ခွင့်ရှိရမယ်။မမမချဖြင့်ကျမ်းမာရေးစိတ်ကူးခွင့်ရှိရမယ်။ဘသူကဒီတရုတ်ကွန်မြူနတီပါတီကိုဟိုနင်းပြူနိုင်တော့မလဲ။ဘယ်လိုခေါ်မလဲ။ဖြင့်ပြိုင်နိုင်တော့မလဲ။သူကအစရေကလည်းဖြင့်ပြိုင်ခွင့်တော့မပေးပါဘူး။စရေကပြောထားပြီးသား။ဒါမှလေဒီကွန်မြူနတီပါ
စစ်တပ်ရဲ့ဥဆောင်မှုကိုအတိမပြုတ်နေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အာဏာသိမ်းပြီးကစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
ဟုတ်ဒါကလို့ဗျာအဲခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲတက်သမ ्या အစိုးရကိုသူအတိမတ်ပြမှာပဲဒါကသူ့ပြည်တွင်ရသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေအဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူးသို့တော်လဲသူကအခုဟာတော့ de facto government ပေါ့နော်အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာပေါ့အခုခမရစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကောင်ကိုလည်းပြောတယ်တယောက်ကစကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျာနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ
်နော
်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေကျန်တဲ့လူတွေလည်းဖိအားပေးတာပဲတရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာအဲ့ဒီအတွက်သူကအားလုံးကိုကြုံတွင်းနေတာပေါ့ဗျာ
။ဟုတ်ကဲ့။
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူး။တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်။နော်
။ဟုတ်ကဲ့။ Honest ဆက်ဆက်ပြီးတော့ပေါ့နော်။အနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံဒီပြုတ်ကွဲသွားမလားဒါမှမဟုတ်ရင်အစိပိုင်းအမျိုးမျိုးဖြစ်နေမလားလို့ဆိုရင်ပူပန်ကြတာတွေလည်းရှိတယ်เนาะအဲ့ဒီလိုဆိုရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကเนาะဥမာအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေအထိအုပ်ချုပ်မှုကောင်စီတွေအထိအမျိုးမျိုးပေါ်လာတယ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလို့ဘူးပထဝီဒေသသဘောရเนาะဒေသန္တရဆိုင်ရာမျိုးမျိုးဖြစ်နေတာတွေဟာတရုတ်အတွက်စိုးရိမ်စရာများဖြစ်ပေါ်နိုင်တာ
။တရုတ်ကတော့ကျမကြည့်တယ်သူကလေဟိုဘာမှသိစိတ်ပူစရာမရှိဘူးပြတ်လား။ဘာဖြစ်လို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
။ဟာ
ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွားသူဟိုနည်းပြအောင်ရအောင်ကင်နိုင်မှာပဲကျမကြည့်တာ။နောက်တစ်ခုကခင်ဗျားပြောတဲ့ဗမာပြည်ရေးအစိတ်စိတ်အမှောင်မှောင်ကွဲသွားမလားဆိုတဲ့ဟာကျမအဲ့ဒါလက်မခံဘူးတော်မှာဗမာပြည်ကြီးอ่ะနော်တပြည်လုံးတစုတဝေးတွေ unify ဖြစ်မနေတာကြားကြလာပြီ
င
ါကျမတို့ဗမာပြည်ကြီးอ่ะနော်စီးလုံးညီညွတ်ရေးပြိုကွဲနေကြာပြီပြဒီစစ်တပ်ကြောင့်ဟ
ာ
အဲ့တော့တည့်တည့်ပို့ထူးပြီးကွဲစရာမရှိ
ဘူးနော်ဒီတော့နေတော့ဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
းအမေယူဆအော
င်ဟုတ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေထားပေါ့နော်အဲ့ဒီအနေထားဒီကတော့မြမဒီမိုကရေစီလှုပ်ရှားမှုပေါ့တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတရားမှုရှိတယ်လို့ကျမထင်တာလား
ဥမာအဖြစ်ပြောပြီးပြီ
ဥမာအဖြစ
်
ကျမအခုဒီအမေရိကန်ဂျီတက်ကထိုင်ဝမ်ရေးတဲ့ဂျားတဲ့ကို တော်တော်ဖြောက်ဝင်သွားတယ်တရုတ်နဲ့ပဋိပက္ခဖြစ်တယ်နော်အမေရိကန်တိုက်လေရင်ကိုနောက်ကိုတရုတ်ကနေကတ်လိုက်တဲ့အဖြစ်အပျက်တွေလည်းဖြစ်ခဲ့တယ်မကြတဲ့ငယ်ရဆိုရင်ထိုင်ဝမ်ကြီးလည်းဂျာနဲ့ပတ်သက်ပြီးဒုံးကြီးဆန်းသက်တာတွေရှိလာတယ်ဒီပြိုင်ထဲမှာပဲနော်မြန်မာနိုင်ငံမှာခုနကပြောတဲ့အနောက်နိုင်ငံကတချို့သုံးသက်သူတွေသုံးသက်ကြတယ်လို့အမျိုးမျိုးကွဲပြားလာတာကအမေရိကန်ဝင်ရောက်လာနိုင်တဲ့ဩဇာအမေရိကန်ဝင်ရောက်လာနိုင်တဲ့ဩဇာတရားမှုများရှိလားမလားဒါဟာသူ့ရဲ့လုံခြုံရေးကိုချိန်ချောက်မလားမလားဆိုတဲ့ဆွေးပပမှုမျိုးဖြစ်နိုင်သလား
ဟုတ်အဲ့ဒါတော့ရှိနိုင်တယ်လေခင်ဗျာဝိုင်းကြီးပြောတဲ့ထဲမှာရှင်းနေတာပဲနော်အဲဟိုတခြားနိုင်ငံကဗမာပြည်အရေးကိုဝင်ရောက်ဆွတ်ဖက်တော့သူတို့သဘောမတူဘူးဆိုတာသူတို့ပြောတာပြီးပြီပဲအဲ့တော့ဒီဗမာပြည်တဲကိုအထူးသဖြင့်အနောက်တိုင်းကအမေရိကတို့ဘာလို့ကဝင်လာမှသူတို့ကြောက်တယ်ဆိုတာအမှန်ပဲဘာဖြစ်လို့လဲဆိုတော့ဒါသူတို့နောက်ကြောဖြစ်တာပေါ့နော်သူတို့နောက်ကျောမှာဒါအမေရိကန်ကဒဇုံတရားဝင်လာမှာတော့သူကြောက်တာမှန်ပဲရုရှားဝင်လာတာတော့မကြောက်ဘူးရုရှားကလည်းသူ့ဒုက္ခနဲ့သူမဝင်တိုင်းပါဘူးနောက်တကယ်လို့ဝင်လာနိုင်အောင်တော့ရုရှားကတရုတ်ကိုဖက်ထားတာလေဒါကြောင့်မို့သူကရုရှားဝင်လာတာသူတော့ကြောက်မှာမဟုတ်ဘူးနော်အဲကြောက်တာကအမေရိကန်ပဲအဲ့တော့အမေရိကန်အနေနဲ့အဲဝင်လာမှာကိုပဲသူစိုးရိမ်ပုံရတယ်အခုလဲခင်ဗျ Quad ကထုတ်လိုက်တဲ့ဟိုခုနေ့မှာဗမာပြည်အကြောင်းလည်းပါလာတာပဲ
ဟုတ်တယ်
နော်အဲအဲ့တော့ဗမာပြည်အကြောင်းလည်းနည်းနည်းပါးပါးပါလာတာပဲလေအဲ့တော့ဒါကလည်းအဲတရုတ်အတွက်စိုးရိမ်ပုံပူပန်စရာတော့ဖြစ်တာပေါ့ဒါပေမဲ့အမေရိကန်ရဲ့အခုလက်ရှိအနေအထားအရပေါ့နော်လက်ရှိအနေအထားအရအမေရိကန်သူ့ဒုက္ခတွေနဲ့သူပြည်နေတဲ့အချိန်မှာတရုတ်ကဒါကြောင့်မလို့ဗမာပြည်အရေးကိုညံ့ညံ့ထက်ထက်လုပ်နေတာဗျာအမေရိကန်ကသူ့ဟာနဲ့သူ့အပူနဲ့သူလုံးလာချာလဲလိုက်နော်ဟုတ်လားအခုခင်ဗျာကုလသမဂ္ဂအစည်းအဝေးမှာဂျေမနာတာယာဟူကိစ္စအစ္စရေးနဲ့ဟိုဟက်စ်ဘိုလာကိစ္စအဲ့ဒါတွေနဲ့ရောက်ရခတ်နေတဲ့အချိန်မှာတရုတ်ကဗမာပြည်အရေးကိုညံ့ညံ့ထက်ထက်နော်အမေရိကန်ကဝင်ပြီးတော့အဲဟိုနေမပြုတ်နိုင်တဲ့အချိန်ပေါ့နော်ဝင်ပြီးမပြောနိုင်မပြုတ်နိုင်သေးတဲ့အချိန်မှာတရုတ်ကမမြန်ဆန်ဆန်ဖြစ်ရေးအတွက်စူးစမ်းနေပုံရတယ
်ဆိုတော့အခုဆရာမပြောခဲ့တာတွေအပေါ်မှာအခြေခံပြီးတော့ပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲမျှော်လင့်လို့ရမလဲ
ဟိုကျွန်မကြည့်တာတရုတ်တင်မဟုတ်ဘူးဘယ်သူမှမျှော်လင့်လို့မရတရုတ်ကလေတရုတ်ရဲ့ policy တွေအားလုံးကသူ့နိုင်ငံအကျိုးစီးပွားပေါ် policy ဗျ။အ
ဲ
တော့ကျမ
တို့ကဟိုတော့တကယ်လက်တွေ့နိုင်ငံရေးမှာကအကျိုးစီးပွားနဲ့ခုနဆရာမပြောသွားတဲ့ဖဲချက်တွေကိုဘယ်လောက်ထိ깟ထားနိုင်လဲဆိုတော့ real power ပေါ့။ no power အဲဒီငါတွေကတကယ်နိုင်ငံရေးမှာအဆုံးဖြတ်ပေးတာဟု
တ်။ဟုတ်တယ်။ခင်ဗျာအခုကြည့်လေခင်ဗျာMND ရဲ့ထုတ်တဲ့ဟိုနေကြီးညာချက်ကလေးမှာပဲကြည်နော်တရုတ်အကြိုက်လဲပြောရတယ်လက်ဥမှုလေးလဲသူကဂင်ထားရတယ်သူတို့တိမ့်တက်တိုက်ပြီးသားသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးနော် MND ရဲ့ထုတ်ပြန်တာဟိုတလုံးကကိုမကြုတ်ထွန်းမြတ်နိုင်ရဲ့အင်တာဗျူးတစ်ခုနော်ဦးခမရတို့လည်းတွေ့လားမသိဘူး ARR ကကိုအောင်ဇော်နဲ့လုပ်တဲ့အဲကိုအောင်ဇော်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောသွားတာတလူပြတရုတ်ကpolicy တွေကိုကျွန်တော်တို့သဟဇာတမဖြစ်တော့ဘာတရုတ်ရဲ့ policy နဲ့ပြိပခမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲညာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအကျိုးစီးပွားလူမျိုးနှစ်မျိုးရဲ့အကျိုးစီးပွားဆိုတာဘယ်လို့မှထပ်တူမကြနိုင်ဘူးညာအဲ့တော့ဟိုဘယ်လိုခေါ်မလဲတရုတ်ကိုလည်းကျမတို့ကတိတ်မျက်နှာပြောင်းလို့လို့မရဘူးအဲ့တော့ကျမတို့ကိုယ့်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ့်အကျိုးစီးပွားတက်ကတော့မမရက်ပြီးတော့နီးပရိရဲ့ရတော့ဟုတ်လားအခု MND တို့ AA တို့လုတ်တယ်ပေါ့ဗျာနည်းနည်းပြုတ်ပြုတ်ပြောင်းပြောင်းဖန်ပြီးပါမယ်ထင်တယ်ကိုတိုင်းပြည်ကကြာဆုံးမတတ်ဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေးရေးအတွက်တင့်တော်စာတော့ဆက်ဆံရမှာပေါ့ကောင်းကောင်းမောင်းမောင်းသို့တော်လည်းကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အာဏာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲတော့အထီးကိုင်မခံနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆရာမအများကြီးကျေးဇူးတင်ပါတယ်ဟုတ်ဆရာမ
ရပါတယ်ရပါတ
ယ်ဟုတ်ကဲ့ဟုတ်ဆွေးနွေးသွားခဲ့တဲ့သူကတော့ညီမရေးသုံးသက်သူဒေါက်တာလတ်ကျော်စောဖြစ်ပါတယ်ကျွန်တော်တပောင်ပါ
တေယုန်ရဲ့မိစဉ်ကြီးကရတဲ့မြန်မာနိုင်ငံရဲ့ဘဝအကြောင်းဥတ္တမန်တန်ဒေါက်တာလတ်ကျော်စောနဲ့ဆွေးနွေးပေးခဲ့တာပါမကြာခင်ဒုတိယပိုင်းနိုင်ငံမှာလည်းနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရဲ့နောက်လေယာစီးပွား
ပြီးရင်ဥရရာဒီနဲ့သတင်းတွေတဲကသူတအစီအစဉ်တွေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamise ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောရှင်များခင်ဗျာ VOA American ဆိုင်ရဲ့အောက်တိုဘာလ19ရက်စနေညပိုင်းအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့တက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညဝက်ခတ်မှာလည်းနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရုယာတီနဲ့သတင်းတွေတဲကတုဒအစီအစဉ်တွေမလာခင်အာရှနိုင်ငံအစီအစဉ်ပထမပါတရုတ်ရဲ့အာဖရိကအကူအညီနောက် American နဲ့တရုတ်ဆက်ဆံရေးနောက်မြောက်ကိုရီးယားနျူကလ িয়ার ဆက်ယုံထုတ်ပြတာတွေကိုပြန်ထုတ်လွှင့်လိုက်ပါတယ်စက်တင်ဘာလဆန်းပိုင်းကတရုတ်မှာ3ရက်ကြာကျင်းပခဲ့တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ထိပ်သီးအစည်းအဝေးမှာအာဖရိကအတွက်တရုတ်ကဒေါ်လာ51ဘီလီယံကတိပြုခဲ့ပါတယ်။နောက်တည်ငြိမ်ကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးကိုလိုလားပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကအမေရိကန်လုံခြုံရေးအကြံပေးဂျိတ်ဆလီဗန်နဲ့ပြီးခဲ့တဲ့ဩဂတ်လကုန်ပိုင်းတွေ့ဆုံခြင်းကပြောခဲ့ပါတယ်။ပြီးရင်စက်တင်ဘာလလယ်ထဲမှာပဲမြောက်ကိုရီးယားကတော့သူရဲ့နျူကလ িয়ার လက်နက်ဆက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်ကိုစုံမို့ကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပြည်ကင်းမှာစက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ကနေတောက်ကြနေ့အထိ3ရက်ကျင်းပခဲ့ပြီးအာဖရိကအတွက်၃နှစ်အတွင်းငွေကြေးအကူအညီဒေါ်လာ51ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်။ဒီပူးပေါင်းဆောင်ရွက်ရေးညီလာခံကို၃နှစ်တစ်ကြိမ်ပြုလုပ်တာဖြစ်ပြီးကိုဗစ်ကာယောဂါဘေးပြီးနောက်ဒါဟာပထမဦးဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50ကျော်လောက်တက်ရောက်ခဲ့ပါတယ်။ကြတာပရင်းနေမိန်ကောမှာတမရရှိချင်းပင်ကအခုလိုပြောဆိုခဲ့ပါတယ
်။現代化的一系列重大举措有好的历史经验携手推进
ဒီထိပ်သီးအစည်းအဝေးဘွဲ့ရဲ့အဓိကစွမ်းဆောင်မှုကတော့တရုတ်အာဖရိကအနာဂတ်ဆက်ဆံရေးတိုးတက်လာစေဖို့အတွက်ထူးခြားကောင်းမွန်တဲ့လမ်းညွှန်ချက်တွေကိုချမှတ်နိုင်တာနဲ့တရုတ်နဲ့အာဖရိကနှစ်ဖက်စလုံးကိုခင်မီတိုးတက်စေမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်တာပဲဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်းအဝိုင်းတရက်ကိုထူထောင်သွားဖို့နဲ့လာမယ့်၃နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်။တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တပန်ဆက်ဆံရေးကိုမဟာဗျူဟာမြောက်အဆင့်အတန်းအဖြစ်မြှင့်တင်သွားဖို့သမ္မတရှီကျင်းပင်ကလည်းကမ်းလှမ်းခဲ့ပါတယ်။ဒါအပြင်အာဖရိကမှာခေတ်မီအဆင့်မြင့်ရေးလုပ်ငန်းတွေအကောင်အထည်ဖော်လာနိုင်ဖို့လာမယ့်၃နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း၁၀ခုကိုလည်းသမ္မတရှီကျင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့အာဖရိကနိုင်ငံခေါင်းဆောင်တွေနှစ်နိုင်ငံချင်းတိကျတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။အာဖရိကနိုင်ငံ53နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေသလိုအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဖရိကမှာပိုင်ဆိုင်မှုတွေရှိနေပါတယ်
။တရုတ်ပြည်ကို3ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်အစိုးရအိမ်ဖြူတော်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကိုတရုတ်သမ္မတရှီကျင်းပင်ကဩဂုတ်လ29ရက်နေ့ကြာတာပရင်းနေ့မှာလက်ခံတွေ့ဆုံခဲ့ပါတယ်။အမေရိကန်လုံခြုံရေးအရာရှိကိုတရုတ်သမ္မတရှီကျင်းပင်အပြင်တရုတ်နိုင်ငံသားရဲ့ဝန်ကြီးတရုတ်စစ်တပ်အကြီးအကဲစတဲ့ထိပ်တန်းခေါင်းဆောင်တွေကလက်ခံတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာတင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်တိုးတက်မှုရှိလာနိုင်တယ်လို့မျှော်လင့်ကြတာရှိပါတယ်။ထိုင်ဝမ်ဖိလစ်ပိုင်တောင်တရုတ်ပင်လယ်ပြင်ရုရှားယူကရိန်းစတဲ့ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာတရုတ်နဲ့အမေရိကန်ကွဲလွဲနေမှုတွေကိုဆွေးနွေးခဲ့ကြလိမ့်မယ်လို့ယုံကြည်ရပါတယ်။မြမအရေးကိုလည်းထက်သွင်းဆွေးနွေးခဲ့ပါတယ်။တစ်ဖက်မှာရုရှားယူကရိန်းစစ်ပွဲရှိနေပေမဲ့လည်းအခြားတစ်ဖက်မှာအမေရိကန်တရုတ်ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ပြောင်းလဲမှုတွေမြန်ဆန်ပြီးပဋိပက္ခတွေနဲ့ရှုပ်ထွေးနေတဲ့ဒီကနေ့ကမ္ဘာကြီးမှာနိုင်ငံတွေအချင်းချင်းကြားကွဲပြားနေပြီးထိတ်တဲရင်ဆိုင်တိုးနေမဲ့အစားသွေးစည်းညင်ညွတ်ပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့တရုတ်သမ္မတရှီကျင်းပင်ကအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်နဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်
။尽管中美两国各自情况和中美关系都发生了很大的变化
အခုလိုတရုတ်အမေရိကန်ဆက်ဆံရေးမှာကောင်းမွန်တဲ့အခွင့်အလမ်းတွေပေါ်လာချိန်မှာတရုတ်ဘက်ကပြောလိုတာကတော့တရုတ်နဲ့အမေရိကန်အကြားကောင်းမွန်တည်ငြိမ်ပြီး ရေရှည်တည်တတ်မဲ့ဆက်ဆံရေးမျိုးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်ချက်ဟာမပြောင်းလဲပဲတည်ရှိနေပါတယ်။အပြန်လန်လေးစားမှုအတူတကွတည်ရှိပြီးနှစ်ဖက်အကျိုးတူရရှိမဲ့အခြေခံစည်းပေါ်ကနေကောင်းမွန်တဲ့ဆက်ဆံရေးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်ချက်ဟာမပြောင်းလဲပဲရှိနေပါတယ်
။သမ္မတဂျိုးဘိုင်ဒန်အနေနဲ့လည်းအရေးပါတဲ့ဆက်ဆံရေးအတွက်တာဝန်ယူမှုရှိရှိလှုပ်ဆောင်ဖို့တန်တိတ်ထန်ချထားပါတယ်။မဟာမိတ်တွေနဲ့ဆက်ဆံရေးမှာအမေရိကန်ရဲ့အကျိုးစီးပွားနဲ့တံပိုးတွေအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တရုတ်နဲ့ပြန်ဆိုင်မှုဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်အကြားထိတ်တိုက်တိုးမှုနဲ့ပဋိပက္ခတွေဖြစ်ဖို့အတွက်မဟုတ်ပါဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကသူ့ရဲ့ခီးစဉ်အဆုံးမှာပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကနျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုသွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျွန်အွန်းကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြှင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်လုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။တရုတ်ရဲ့အာဖရိကအကူအညီနောက်တရုတ်အမေရိကန်ဆက်ဆံရေးနဲ့မြောက်ကိုရီးယားနျူကလ িয়ার ဆက်ရုံထုတ်ပြလာတာတွေကိုကိုစောမှုကျော်ပြောပြပေးခဲ့တာပါ။အခုတော့လေယာစိုက်ပျိုးရေးသတင်းတွေပါ။အိန္ဒိယကမြန်မာပဲတိုးမြှင့်ဝယ်ယူမှာနဲ့စောင်းစီစီနည်းနည်းပြန်ကြတာအပါအဝင်ကိုပြောထားပါတယ်။လာမယ့်ဘဏ္ဍာနှစ်မှာအိန္ဒိယကမြန်မာကနေပဲတန်ချိန်တိုးမြှင့်ဝယ်ယူသွားဖို့ရှိနေပြီးမြန်မာပြည်တွင်းဈေးကမ္ဘာတော့စောင်းစီစီနည်းနည်းပြန်ချခဲ့ပါတယ်။နောက်တစ်ပတ်အတွင်းစီးနှံစင်လုံးဘလို့ရှိပါလဲ။ Pharma Times Media အဖွဲ့စစ်ဆေးပြောပြပေးပါဦးခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြက်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လာမယ့်ဘန်နာနှစ်မှာအိန္ဒိယကပဲတန်ချိန်အများအပြားတိုးမြင့်ဝယ်ယူသွားမယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့မပဲနဲ့ပဲစင်းကုန်ကိုအိန္ဒိယနိုင်ငံကလာမယ့်2025-2026ဘဏ္ဍာနှစ်မှာတန်ချိန်ပမာဏတိုးမြှင့်ပြီးဝယ်ယူသွားမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြောပါရယ်အိန္ဒိယမြန်မာမပဲနဲ့ပဲသင်းကုန်ကုန်သွယ်မှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစွာကြောင့်လာက2025ခုနှစ်မတ်လ31ရက်မှာတက်တန်းကုန်ဆုံးမှာဖြစ်ပြီးအသစ်ထပ်ချုပ်မဲ့ MOU မှာမပဲတန်ချိန်5သိန်းပဲသင်းကုန်တန်ချိန်2သိန်းလောက်ဝယ်ယူသွားမှာဖြစ်တယ်လို့ပဲပြောင်းကုန်တယ်တူကပြောပါရယ်ဒီကရက်နှစ်ကတော့အိန္ဒိယကမပဲတန်ချိန်2သိန်းခွဲပဲစင်းကုန်တန်ချိန်3သိန်းလောက်သာဝယ်ယူဖို့စာချုပ်ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်အခုနှစ်မှာမပဲတန်ချိန်2သိန်းခွဲနဲ့ပဲစင်းကုန်တန်ချိန်3သိန်းလောက်တိုးမြှင့်ဝယ်ယူသွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာမပဲနဲ့ပဲစင်းကုန်စိုက်ပျိုးမှုရော့ကျလာတာကြောင့်စားနပ်ရိက္ခာလိုအပ်ချက်အရမြန်မာနိုင်ငံကနေပဲတန်ချိန်တိုးမြှင့်ဝယ်ယူလာတာလို့ဆိုပါတယ်မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ဇူလိုင်ဩဂတ်နဲ့စက်တင်ဘာလတွေအတွင်းဖြစ်ပွားခဲ့တဲ့ရေကြီးနှင်းမြုပ်မှုနဲ့ပိုးမွှားယောဂါတွေကြောင့်မပဲနဲ့ပဲစင်းကုန်အထွက်နှုန်းရော့ကျပြီးဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ကုန်သွယ်တွေကသုံးသပ်ထားပါတယ်။လက်တလုံးမှာအိန္ဒိယမြန်မာကုန်သွယ်ရေးကဏ္ဍအတွက်ငွေပေးချေမှုကိုအမေရိကန်ဒေါ်လာအပြင်အိန္ဒိယနိုင်ငံသုံးရူပီးငွေနဲ့လည်းဓာတ်ရိုက်ပေးချေနိုင်တယ်လို့သဘောတူထားကြပါတယ
်။စောင်းစီစီအနေငယ်ပြင်ကြားဆင်လာပါတယ်။စီဝတ်ထဲကိုသစိမ့်မပါတဲ့စောင်းစီတွေဝင်ရောက်လာတဲ့အတွက်စောင်းစီစီအနေငယ်ပြင်ကြားဆင်လာတယ်လို့အယောင်းဆိုင်တွေနဲ့ရန်ကုန်မြို့နယ်စားသုံးသူအရှင်မတွေကပြောပါရယ်စောင်းသုံးစီတင်တွေသွားလောက်ဖြစ်ပြီးခြင်းလုံးငယ်ကြီးကျယ်ရေးကော်မတီကလည်းပြီးခဲ့တဲ့ပတ်ကရန်ကုန်ထိုင်လက်ကရင်ညိုစင်းနေနဲ့စောင်းစီတပိတ်တာကို6455ကျန်နေရောက်ချဖို့တမက်ခဲ့ပြီးအောက်တိုဘာလ14ရက်နေ့ကနေ20ရက်နေ့တွင်မှာတော့စောင်းစီတပိတ်တာကို6355ကျပ်စီးနဲ့ရောက်ချရမယ်လို့ထုတ်ပြန်ထားပါတယ်။ဒ
ပြင်ပစည်းကွယ်မှာတော့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကစောင်းစီတပိတ်တာကို16000ကျပ်လောက်ထိပေါင်စီရှိခဲ့ပြီးမယ်လက်ရှိမှာတော့တပိတ်တာကို13000ကျပ်လောက်ထိကျဆင်းသွားတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့စားသုံးသူတို့သူစားကပြောပါတယ်အခုရပိုင်းတွင်ဈေးကွက်ထဲကိုအများပြားဝင်ရောက်လာတဲ့ဒဇိမ့်ဝက်စီဘူးတွေကတော့6လုံးတကယ်ကို24000ကျပ်လောက်သာကျသေးတယ်လို့ဆိုပါတယ်ရန်ကုန်မြို့မှာတော့စားသုံးစီကြီးကြပ်ရေးကော်မတီကထုတ်ပြီးတဲ့စီဝေးရွက်စာအုပ်ကိုအတုံးပြုပြီးရက်ွက်ရုံတွေမှာတော့တအိထောက်ကိုစီ90ကျပ်တာနှုန်းဝေးယူခွင့်ရှိတယ်လို့တင်ငန်းချုံမြို့နယ်ကစီအယောင်းဆိုင်ပိုင်ရှင်တဦးကပြောဆိုထားပါတယ
်အခုနှစ်မှာစိုက်ပျိုးစရိတ်က2ဆလောက်မြင့်တက်လာတဲ့အတွက်ကျန်တန်ကို3,800ကျပ်လောက်ထိဈေးပေးဝယ်ယူကြဖို့ကျန်စိုက်တောင်သူတွေကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်ကကြံတရေကစိုက်ပျိုးစရိတ်အနေနဲ့8သိန်းကျပ်လောက်သာကုန်ကျခဲ့ပေမဲ့အခုနှစ်မှာတော့15သိန်းလောက်ထိကုန်ကျစရိတ်ရှိနေတာကြောင့်စက်ရုံတွေဘက်ကကြံခင်းဈေးကိုတိုးမြှင့်ဝယ်ယူပေးဖို့တောင်သူတွေကတောင်းဆိုနေကြတာဖြစ်ပါတယ်။တခြားဈေးကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလကတပိတ်သာ3,600ကျပ်လောက်ပေါက်သွေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်သာကို4,600ကျပ်လောက်ထိပေါက်သွေးရှိနေပါတယ်။မြန်မာနိုင်ငံမှာကြံကိုစကိုင်းတိုင်းထပ်ပိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာစိုက်ပျိုးကြပြီးကြံစရိတ်က5သိန်းကျော်ရှိတယ်လို့စိုက်ပျိုးရေးဦးစီးဌာနစည်ရင်းတွေမှာဖော်ပြထားပါတယ်
။အိန္ဒိယကပဲတူမြေဝယ်ယူမှာနဲ့စောင်းစီစီနည်းနည်းပြန်ကျလာတာအပါဝင်ကို Pharma Times Media ဖွဲ့ပြပြပေးခဲ့တာပါ။အခုတော့ဥရယာတင်တဲ့အနာဂတ်စီစဉ်မှာအနာတိကတိုက်ကရေကဲတူအရေးပြောဆင်းမှု3ဆပုံမြင်လာတာကိုပြန်ထုတ်လွှင့်ပေးလိုက်ပါတယ်။အနာတိကနဲ့ Greenland ချွန်းကရေကဲမြင့်နဲ့ရေကဲလှော်တွေအရေးပြောမှုနှုတ်ဟာ1990ပြည့်နှစ်အစောပိုင်းကထက်နှုန်းထက်သုံးဆပိုမြန်လာနေပါတယ်။ကမ္ဘာရာသီဥတုမုန်းကောင်ကြီးရှာမှုနဲ့စံနှိတ်ခါဖူလွန်ကြီးဟာအနာတိကတိုက်ရဲ့ရေခဲလွှာအရေးပြောတဲ့အခြေအနေပေါ်မူတည်နေတာကြောင့်မှန်ကန်တဲ့မူဝါဒတွေချနိုင်အောင်ပညာရှင်တွေကြိုးပမ်းနေပါတယ်။နားလည်ပြပြပေးပါအောင်ခင်ဗျာ
။လူသူအလံဝေးလာတဲ့အနာတိကတိုက်ထဲကခုလိုတွေ့မြင်နေရတဲ့ရှင်သက်ရှုမောစရာလာပါတဲ့အမြင်ကွန်းတွေမကြာခင်ပျက်စီးတော့မယ့်အနေထားနဲ့ရင်ဆိုင်နေရပါပြီ။အနာတိကနဲ့ကလည်း Southern Ocean တောင်ပိုင်းသမုဒ္ဒရာကတဘာဝပတ်ဝန်းကျင်ကိုနောက်ဆုံးလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကအစီရင်ခံစာဦးဆောင်ရေးသားသူတို့ဖြစ်တဲ့ Exterior တက္ကသိုလ်ပါမောက်ခ Martin Secret ကအခုလိုသုံးသပ်ပါတယ
်။ Some of the events that we are seeing.
ကျွန်တော်တို့တွေ့နေရတဲ့တချို့ဖြစ်ရပ်တွေဆိုရင်အတော်ထိတ်လန့်စရာကောင်းပါတယ်။ရုပ်ကျွင်းလောင်စာတွေဆက်ပြီးထုတ်ယူသုံးစွဲနေမယ်ဆိုရင်တော့ခုလိုပုံမှန်မဟုတ်တဲ့ရာသီဥတုအခြေအနေမျိုးပိုးပြင်းထန်လာပြီးအချိန်ရင်လဲပိုးများလာပါလိမ့်မယ်
။ရာသီဥတုပင်လယ်ရေခဲတုနဲ့သမုဒ္ဒရာအပူချိန်ဂလေးရှားရေခဲမြစ်တွေနဲ့ရေခဲလွှာတွေတိဆောက်ပုံစနစ်ကိုရောဇီဝကေယစနစ်ကိုပါပညာရှင်တွေလေ့လာခဲ့ကြတာပါ။လက်ရှိပေါ်ပေါက်နေတဲ့ပြင်းထန်လာတဲ့ရာသီဥတုမျိုးနဲ့ဥတုရာသီပြောင်းလဲမှုတွေကိုချိတ်ဆက်လေ့လာခဲ့တာမှာတော့လက်တလောရင်ဆိုင်လာရတဲ့အနေအထားမျိုးတွေနောက်မှာပိုးပြီးတော့ကြုံတွေ့ရတော့မယ်လို့ပညာရှင်တွေကခန့်မှန်ပါတယ်။ဩဂုတ်လပထမပတ်တည်းမှာပဲအရေပျော်လာတဲ့ရေခဲမြေတွေကိုထိန်းထားပေးတဲ့သမန်တခုကျိုးပေါက်ခရာကအမေရိကန်ပိုင်းအလက်စကာပြည်နယ်ထဲကမြစ်ကဘာဘေးကနေအိမ်တွေရေထဲပါကုန်ပါတယ်။
Let it be known that there was a 40 to 50 feet of bank.
ရေထဲပါသွားတဲ့အိမ်တွေနဲ့မြစ်ကမ်းမှာပေ40 50လောက်တစ်ပင်ကြီးတွေစိုက်ထားတာပါ။အဲ့ဒီတစ်တော်တွေလည်းရေထဲပါကုန်ပါတယ်။အခုလိုဆိုးရွားပြင်းထန်တဲ့ကဘာပြူရာမျိုးကျွန်တော်တို့ဘယ်တော့မှမမြင်ဘူးခဲ့ကြပါဘူး။ဒီလောက်အတိုင်းအတာအထိရေတွေအေးပျော်ဆင်းလာတာမျိုးလည်းမကြုံခဲ့ဘူးပါဘူး
။အခုအဖြစ်ပြက်ကတော့ကဘာပုံနှဲမှုနဲ့ဆက်ဆက်နေသလားဆိုတာတအားမပြောနိုင်ပေမဲ့လို့နှစ်တစ်နှစ်မှာနင်းဘလောက်ကြာသလဲ။ဆောင်းထဲမှာဘလောက်အေးသလဲ။မိုးဘလောက်ရွာသလဲဆိုရဲရာသီဥတုနဲ့လဲဆိုင်တယ်လို့ရေခဲမြစ်တွေရဲ့လှုပ်ရှားမှုပုံစံနဲ့လဲဆိုင်တယ်လို့ပညာရှင်တွေကပြောပါတယ်။ရေခဲမြစ်တွေအေးပျော်ဆင်းလာတာကြောင့်ကဘာသဘောင်းကလူပေါင်း15သန်းလောက်ဘေးသင့်မဲ့အနေအထားနဲ့ကျုံနေကြရပြီးအဲ့ဒီထဲကသဘောလောက်ဟာအိန္ဒိယ၊ပါကစ္စတန်၊ပီရူးနဲ့တရုတ်နိုင်ငံကဖြစ်တယ်လို့ဒီနေ့အစောပိုင်းလေ့လာမှုတစ်ခုမှတွေ့ရပါတယ
်။ World's largest ever heat wave in terms of
ပုံမှန်မဟုတ်ပဲအဆိုးဆုံးလို့တောင်ပြောရမယ်။ပူလိုင်းကြီးတွေကိုအနာဒီကတိုက်မှာမိနစ်3ကကြုံခဲ့ရပါတယ်ပုံမှန်ရှိတဲ့အပူချိန်ထက်38ဒီဂရီကျော်ထိတောင်ရောက်ခဲ့ပါတယ်ဆောင်းတွင်းကြီးထဲမှာပဲအဲ့ဒီအပူချိန်ကိုရောက်ခဲ့တာပါဒေါမ်စီလို့ခေါ်တဲ့အနာဒီကရှေ့ဘက်ချမ်းကရေခဲလွှာတွေမှာဆိုရင်လဲအပူချိန်အနှုတ်90ဒီဂရီစင်တီဂရိတ်ရှိရမှာဖြစ်ပေမဲ့အဲ့ဒီလောက်ကိုရောက်မလာပါဘူးအနှုတ်30ထိရောက်ခဲ့တဲ့ရက်တွေရှိပါတယ်
2023ခုနှစ်အတွင်းမှာတစ်ကမ္ဘာလုံးစံချိန်တင်အောင်ပြင်ထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရချိန်မှာတော့အာနာတိကတိုက်မှာလည်းအပူချိန်တွေမြင့်တက်လာပါတယ်။အမှန်မှာတော့ကမ္ဘာပုံနေမှုကအာနာတိကတိုက်ကိုပိုးပြီးတော့တက်ရောက်တာဖြစ်ပါတယ
်။ Antarctica acts to keep the planet cool.
အာနာတိကတိုက်ကိုထိမ့်သိမ်းဆောက်ရှောက်ရေးဟာအဲ့ဒီဒေသမှာခိုလုံးနေတဲ့တောရိုင်းတိရစ္ဆာန်တွေအတွက်သာမကဘဲတစ်ကမ္ဘာလုံးကိုတက်ရောက်မှုရှိနေတဲ့ရာသီဥတုမျက်တမှုရှိဖို့လည်းရေးကြီးပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်မှာအနာတိကရေခဲတူတွေအရေးပျော်ဆင်းခဲ့တဲ့နှုံးထက်အခုလက်ရှိရေခဲတွေအရေးပျော်ဆင်းတဲ့နှုံးက6ဆပိုပြီးမြန်ဆန်းလာနေပါတယ်
။အနာတိကတိုက်ကရေခဲတွေအားလုံးကအရေးပျော်ဆင်းလာမယ်ဆိုရင်တော့ကမ္ဘာပင်လယ်ရေမျက်နှာပြင်က189ပေကျော်အထိမြင့်တက်လာမှာဖြစ်ပြီးမြို့ကြီးပြကြီးတွေရေအောက်ရောက်သွားပါလိမ့်မယ်။အဲ့လိုအခြေအနေကိုရောက်ဖို့နှစ်ပေါင်းရာနဲ့ချီကြာနိုင်တယ်ဆိုပေမဲ့လို့ကမ္ဘာအပူအေးမြတ်တာအောင်ထိန်းကြီးတဲ့နေရာမှာအဲ့ဒီရေခဲတူတွေကအရေးအကြီးဆုံးနေရာမှာရှိပါတယ်။အာနာတိကဒေသဟာကမ္ဘာကြီးအတွက်အေးပေးဆက်လို့မဟုတ်တော့ဘဲအပူပေးဆက်ကြီးလို့ဖြစ်လာနေတာကတကယ်စိုးရိမ်စရာကောင်းသလိုအဲ့ဒီကနှုတ်နယ်လာတဲ့ဇီဝကိရစနစ်တွေကိုထိန်းသိမ်းဆောင်ရှောက်ပါမယ်ဆိုပြီးတော့ Antarctic Treaty မှာလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေကသူတို့ရဲ့ကတိကိုမထိန်သိမ်းနိုင်တဲ့လက္ခဏာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကရှုမြင်ပါတယ်။ဇီဝကိရစနစ်တွေအဖတ်ဆဲလို့မရအောင်ပျက်စီးမတော့နိုင်ရေးကာကွယ်ဖို့ဆိုရင်တော့ဆက်မှုခေတ်ဦးကာလ19ရာစုအစောပိုင်းမှာရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီကျော်မသွားရေးဆိုတဲ့ပါရီသဘောတူစာချုပ်ပါအချက်အလက်တွေအတိုင်းကမ္ဘာနိုင်ငံတွေအထူးအကြအဆောင်ရွက်ဖို့ကိုလည်းပညာရှင်တွေကအရေးအကြီးတိုက်တွန်းပါတယ
်။ Now, unless we want to see a lot more of these things happening in the future, we really got to get on with.
နာမည်အနာဂတ်မှာဒီလိုဖြစ်ပျက်မျိုးတွေအများကြီးဆက်ဖြစ်တာမျိုးမကြုံကျင်ဘူးဆိုရင်တော့ကာဗွန်တန်းငွေထုတ်လွှတ်မှုရှော့ချမှဖြစ်တော့မှာပါဒါလည်းပြဿနာကိုဖြေရှင်းလိုက်တာတော့မဟုတ်ပါဘူးလက်ရှိပြောင်းလဲလာတဲ့ရာသီဥတုနဲ့တားဆတ်တာကြအောင်လုတ်ကင်သွားဖို့လဲလိုပါတယ
်ကမ္ဘာမိုးလေဝသအဖွဲ့ WMO အကြီးအကဲကလည်းလွန်ခဲ့တဲ့ရာစုနှစ်ကထွက်လာခဲ့တဲ့ဖလုံးအိမ်တန်းငွေတွေရဲ့တက်ရောက်မှုဖြစ်တဲ့မိုးခေါင်ရေရှားတာမုန်တိုင်းတွေဝင်တာအပူလိုင်းတွေပြင်းထန်လာတာမျိုးတွေကို2060ခုနှစ်အထိကြုံကြရမှာဖြစ်တဲ့အတွက်အလားတူဖြစ်ရတွေရပ်တန့်သွားစေချင်ရင်တော့ရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုလုံးဝလျှော့ချမှာဖြစ်မယ်လို့အခုလာဆိုင်မိုင်မှာပဲထပ်ပြီးတော့သတိပေးပါတယ်။လေလူတဲကကမ္ဘာနယ်အောက်ဆက်တန်းငွေတွေတိတ်သေးလာတာကြောင့်ဝင်ရုံစွန်းဒေသကရေခဲမြစ်တွေလည်းအနည်းဆုံးနှစ်ပေါင်းထောင်ချီဆက်လက်အရေးပျော်ဆင်းနေအောင်မှာဖြစ်ပြီးဟိမဝန္တာတောင်တန်းကြီးပေါ်ကရေခဲမြစ်တွေအရေးပျော်ဆင်းသွားရင်တော့တရုတ်နိုင်ငံထဲကမြစ်တွေလည်းဒီရာစုနှစ်ကုန်မှာပျောက်ကွယ်သွားလိမ့်မယ်လို့လည်းသတိပေးပါတယ်။ဖလုံအိမ်တန်းငွေတွေဒါဆက်ပြီးတော့ထုတ်လုပ်နေအောင်မယ်ဆိုရင်တော့အနာတိကတိုက်နဲ့ Greenland ကျွန်းကရေခဲလွှာတွေပါဆက်ပြီးအရေးပျော်လာမှာဖြစ်တာကြောင့်တစ်ကမ္ဘာလုံးမြေခိုနေရတဲ့ရေချိုအရင်အမြစ်တွေလည်းရှားပါသွားတော့မှာဖြစ်ပါတယ်။ကျွန်မနမပါ
အန္တာတိကတိုက်ကရေခဲတူအရေးပျော်ဆင်းမှု၃စအထိမြန်လာတာကိုနှက်လောင်ပြပြခဲ့တာပါအခုတော့သတင်းတွေတဲကတုတပါဒီတစ်ပတ်မှာတော့ကမ္ဘာစားနေခါနေ့အကြောင်းကိုပြောထားပါတယ်အသက်ရှင်သန်မှုနဲ့ကောင်းမွန်တဲ့အနာဂတ်အတွက်စားယူရိတ်ခါအလုံးလောက်ရရှိရေးကဘလောက်ရေးကြည့်တယ်ဆိုတာကိုမိမောင်းထုတ်ပြတဲ့အနေနဲ့နှစ်စဉ်အောက်တိုဘာ16ရက်နေ့ကိုကမ္ဘာစားနေခါနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်ကမ္ဘာနိုင်ငံတချို့မှာတော့ကြုံနေရတဲ့ဆာလမှုပြဿနာတွေကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
ဒီနှစ်ပိုင်းတွေအတွင်းကမ္ဘာပေါ်ကလူပေါင်း933သန်းလောက်ဟာကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လက်နက်ကင်ပဋိပက္ခတွေတနည်းတခြားစိုးရိမ်ပွဲရာဖြစ်လာတဲ့ဥရုယာတိပြောင်းလဲမှုတွေစီးပွားရေးအကျပ်တဲတွေကူးဆက်ကတ်ယောဂတွေစတဲ့အကြောင်းတရားတွေနဲ့ဆက်နွယ်ပြီးစားနပ်ရိက္ခာပြက်လန့်မလုံလောက်မှုနဲ့ဆာလာမှုတွေကိုကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂရဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ကပြောဆိုထားပါတယ်နိုင်ငံတကာကလေသမားတွေဟာကမ္ဘာလုံးဆိုင်ရာလူဦးရေကိုကြွေးမွေးနိုင်မှုထဲပို့ပြီးစိုက်ပျိုးထုတ်လုပ်မှုတွေရှိနေတဲ့ကြားကပဲအခုလိုငတ်မောခေါမမှုတွေနဲ့ကြုံတွေ့နေကြရတာဖြစ်တယ်လို့လည်း FAO ကဖော်ပြထားတာပါဒါကြောင့်နေ့စဉ်ကမ္ဘာပေါ်မှာနေထိုင်ကြတဲ့လူသားတွေရဲ့17ယောက်တိုင်းမှာတစ်ယောက်ကဆာလောင်မွေးသိမ့်မှုတန်းကိုခံစားနေရတယ်လို့လည်းဖော်ပြထားပါတယ်FAO ရဲ့ Sophie 24ဆိုတဲ့အစင်ခန်းစားမှဆိုရင်ဒီလိုဆာလောင်ငတ်မမှုတွေကြုံတွေ့နေရတဲ့နေရာအများစုကအာဖရိကတိုက်ကနေရာဒေသတွေဖြစ်ပြီးအဲ့ဒီမှာနေထိုင်နေကြသူလူဦးရေရဲ့20ရာခိုင်နှုန်းကျော်ဟာဆာလောင်ငတ်မမှုတန်းကိုခံစားနေကြရတယ်လို့လည်းဆိုပါတယ် သူဒေသနာစစ်တမ်းတွေအရာတော့2023 2024ခုနှစ်တွေအတွင်းနိုင်ငံ36နိုင်ငံဟာစူးစူးဝါးဝါငမ်းမမှုဒဏ်ကိုကြုံတွေ့ခံစားရတယ်လို့လည်းဖော်ပြထားတာပါဒီထဲမှာအာဖရိကတိုက်ကနိုင်ငံတွေဖြစ်တဲ့တောင်ဆူရန်ဘာရွန်ဒီဆိုမာလီယာယီမန်ချက်နိုင်ငံတွေဟာစိုးရိမ်စရာအခြေအနေအထိရှိနေတယ်လို့ပြောပါရယ်အဲ့ဒီဒေသတွေမှာဖြစ်ပွားနေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေပြည်တွင်းစစ်တွေလက်နက်ကိုင်ပဋိပက္ခတွေနဲ့မိုးခေါင်ရေရှားမှုအများဆုံးဖြစ်တတ်တဲ့ဥရုယာတီဖောက်ပြန်မှုတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကဒေသခံလူစုအတွေ့အစာရေစာခေါင်းမမှုတွေစားလောင်မှုတွေရဲ့အဓိကအကြောင်းအရာတွေဖြစ်စေတာပါ။အာဖရိကတိုက်ပြီးရင်တော့အာရှတိုက်ကစားလောင်ငန်းမှုသူအများဆုံးဒုတိယနေရာမှာရှိနေတာပါ။အာရှတိုက်မှာရှိတဲ့လူဦးရေရဲ့ရှစ်ရာခိုင်နှုန်းကျော်ဟာစားလောင်ငန်းမှုတွေကြုံတွေ့နေကြရတယ်လို့ဆိုပါတယ်။တောင်အာရှဒေသတွေမှာကအများဆုံးဖြစ်တယ်လို့လည်းသူတေသနာပြုချက်တွေကဖော်ပြထားတာပါ။စာနယ်ရိခာအကြောင်းပြောကြတဲ့အခါအစားအစာလုံလောက်မှုမရှိတဲ့အချက်အပြင်အာဟာရဓာတ်ပြည့်ဝမှုမရှိ၊ကျန်းမာတန့်ရှင်းမှုမရှိတဲ့အစားအစာတွေစားတောက်နေကြရတာကလည်းလူသားတွေအတွက်အန္တရာယ်ဖြစ်စေတဲ့အဓိကအကြောင်းအရာတွေမှာပါဝင်ပါတယ်။ကမ္ဘာလူဦးရေရဲ့35ရာခိုင်နှုန်းတန်ပေါင်း3000နီးပါးဟာအာဟာရပြည့်ဝပြီးကျန်းမာမှုရှိစေတဲ့အစားအသောက်တွေကိုမစားကြရဘူးလို့ဆိုပါတယ်။အဓိကအားဖြင့်ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာလူပေါင်း87ရာနှုန်းကျော်ဟာကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကိုစားနေကြရတာပါ။ကမ္ဘာပေါ်ကကလေးငယ်တွေသေဆုံးမှုထဲမှာတစ်ဝက်လောက်ကအာဟာရချို့တဲ့မှုတွေကြောင့်လို့လဲဆိုပါရယ်။ဘက်တီးရီးယားတွေ၊ဗိုင်းရပ်စ်တွေ၊ကပ်ပါပိုးတွေ၊အဆိပ်အတောက်နဲ့ဓာတုဆေးဝါးပစ္စည်းတွေပါဝင်တဲ့အစားအသောက်တွေကြောင့်နှစ်စဉ်လူပေါင်းတန်း600ကျော်ဟာနာမကျန်းဖြစ်မှုတွေကိုရင်ဆိုင်နေကြရပြီးအဲ့ဒီတွေက4သိန်းကျော်လောက်ဟာအသက်သေဆုံးနေကြရတာပါလူသားတွေရဲ့နေစဉ်အသက်ရှင်နေထိုင်မှုမှာအစားအသောက်ဆိုတာကအရေးအကြီးဆုံးကဏ္ဍမှာရှိနေတာကြောင့်စားနပ်ရိက္ခာနဲ့ပတ်သက်ပြီးလူတွေသတိပြုနိုင်စေဖို့အတွက်ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ဟာအောက်တိုဘာလ16ရက်နေ့ကို World Food Day ကမ္ဘာစားနပ်ရိက္ခာနေ့ဆိုပြီး1945ခုနှစ်ကတည်းကသတ်မှတ်ပြဋ္ဌာန်းပေးထားပါတယ်။အခု2024ခုနှစ်ရဲ့ကမ္ဘာစားနပ်ရိက္ခာနေ့ကိုလည်းနိုင်ငံတကာလုံးဆိုင်ရာအခမ်းအနားဖြင့် FAO ရုံးချုပ်ရှိတဲ့အီတလီနိုင်ငံရောမမြို့မှာ Right to Food for a Better Life and a Better Future ပုံမိုကောင်းမွန်တဲ့ဘဝအသက်တာနဲ့ပုံမိုကောင်းမွန်တဲ့အနာဂတ်အတွက်အစားအစာများရပိုင်ခွင့်ဆိုရဲရည်ရွယ်ချက်ဆောင်ဖို့နဲ့ကျင်းပခဲ့ကြပါရှင်။ All of
us to renew our community. ကဘာစာနယ်ခန်းနေ့အကြောင်းမညညိုလင်းပြောပြပေးခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VOA American တန်ရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချုပ်မက်ကင်ဂျူထေပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မန္တလေးမြို့ကကောင်စစ်ရေးရာဌာနမနေ့တုန်းကတိုက်ခိုက်ခံခဲ့ရပါတယ်။ကျုံတောင်ဘက်မှာရှိတဲ့တရုတ်ကောင်စစ်ဝင်ယုံထဲမှာမနေ့ကညနေပိုင်းမှာပောက်ကွဲတံတွေချခဲ့ရပြီးတော့ထိခိုက်သေးဆုံးတာတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။တရုတ်ကောင်စစ်ယုံတဝိုက်ဟာပုံမှန်အဖြစ်တော့လုံခြုံရေးတင်းကျပ်တဲ့နေရာဖြစ်တယ်လို့မန္တလေးမြို့ကံတွေကပြောပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ညနေ၄နာရီဝန်းကျင်မှာတရုတ်ကောင်စစ်ဝင်ကျုံယုံမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတော့နှစ်ထပ်ဆောင်ခေါင်မိုးရဲ့အုတ်ကျုံမှုနှစ်ပေလောက်ပျက်စီးသွားတဲ့အကြောင်းနဲ့လူနဲ့တခြားပစ္စည်းအထိကိမရှိဘူးလို့ဖော်ပြထားပါတယ်။တရုတ်ကောင်စစ်ဝင်ကျုံယုံတာဝန်ရှိသူတွေနဲ့ပူးပေါင်းစုံစမ်းတာတွေလုပ်နေတယ်လို့လုံခြုံရေးကိုတွန်းမြင်ထားတယ်လို့လည်းပြောပါရရှင်။ Israel ဝင်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ Israel ဆိုရကပြောပါတယ်။ Israel နိုင်ငံမြောက်ပိုင်း Kesria မြို့မှာရှိတဲ့ Israel ဝင်ကြီးချုပ် Benjamin Netanyahu ရဲ့အပန်းဖြေနေအိမ်ရှိရာကို drone တစ်စင်းဒီကနေ့ပြန်တန်းလာခဲ့ပေမဲ့အဲ့ဒီအချိန်မှာဝင်ကြီးချုပ်နဲ့ဝင်ကြီးချုပ်ကတော်တို့ကတော့အိမ်မှာရှိမနေဘူးလို့ပြောခွင့်ရကပြောပါရတယ်။လဗနွန်ကနေပြန်လာတဲ့ drone တစ်စင်းအဆောက်အဦတစ်ခုနဲ့ထိပြီးပြတ်ကျခဲ့တယ်လို့ Israel စစ်တပ်ကအစောပိုင်းကပြောထားတာရှိပါတယ်။ဘယ်အဆောက်အဦကိုထိတာလဲဆိုတာကိုရှင်းရှင်းမပြောပေမဲ့နောက်ထပ်ပြန်လာတဲ့ drone နှစ်စင်းကိုကြားပြတ်ဖြတ်ကျခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel အရေးပေါ်လူနာဌာနကလည်းထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောကြားခဲ့ပါတယ်ရှင
်။ကျေးဇူးပါမခင်ပြည့်ထွေးအခုလိုသတင်းအချင်းချင်းအပီမှာတော့ VOA American တန်ရဲ့ဒီညစနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်မှုကကိုရနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့
Saida Hamdan နဲ့ TN1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိတ်ဆက်အနိုင်နဲ့တညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America.